Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့ညပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအတန်းလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းငွေနေနေညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်ဒီဆုံးသူအရေအတွက်ဟာ56ရောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကကြေညာပါတယ်။အိန္ဒိယနိုင်ငံကိုသမ္မတနိုင်ငံဖြစ်စတင်တည်ထောင်ပြီးဖွဲ့စည်းပုံအခြေခံစတင်စက်ဝင်တဲ့အိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုမြို့တော်ညူဒယ်လီမြို့မှာဒီနေ့ကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါရယ်ဗျာ
။အခုညဆက်ပြီးနှาศင်ကြရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတစ်ခုကိုမနေ့တော့ကအစိုးရစစ်တပ်ကဝင်ရောက်လာပြီးတက်တချို့မိရှုခဲ့တဲ့အကြောင်းနဲ့စခန်းတွင်းနေထိုင်သူတဦးကအခုလိုပြောပြပါတယ်
။ဘာလဲဖြည့်ဆည်းသွားလဲဆိုတော့ယာယီတဲသုံးလို့သူတို့အကုန်လုံးဖြည့်ဆည်းပလိုက်တယ်ခင်ဗျာ။ပြီးတော့အဲ့မှာယာယီတဲမှာမိုးထားတဲ့အဲ့ဒီပုဂါရီကိုသူတို့အဆွဲပြီးတော့ကားလိုက်မှပြီးမှသူတို့မိရှုပလိုက်တယ်ဗျာ။အခုတည်းကအဲ့ဒီမိရှုထားရရှိပါတယ်။
စကန်တာဝန်ခံရဲ့ပြောပြချက်ဖြစ်ပါတယ်ရှင်။အဲဒီနောက်မြမအရေးဆွေးနွေးခန်းစီစဉ်မှာလည်း AR တိုင်းဝန်ကြီးချုပ်နဲ့ VOE တည်ထောင်တွေ့ဆုံမိညာကမှာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဘာတွေလုပ်ပေးနိုင်ခဲ့တယ်လဲဆိုတာနားဆင်ရမှာဖြစ်ပြီးအစီအစဉ်ဒုတိယပိုင်းမှာတော့သတင်းစောက်စီရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်ကပေးစာများနဲ့အတူထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ56ရောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း2000လောက်ရှိပြီဖြစ်တယ်လို့လည်းဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသိချာမသိရသေးပဲတရုတ်မသိရသေးကြောင်းတရုတ်မျိုးသားချက်မှရေးဝန်ကြီးမာရှာဝေကဒီကနေ့မှပြောလိုက်ပါတယ်။ဒီဗိုင်းရပ်စ်ရောဂါပိုကူးကျင်ကတရက်ကနေ14ရက်ထိကြာနိုင်ပြီးတော့ဒီချိန်တွဲမှာပို့ပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာလည်းပို့ပြီးတော့တိုးလာနိုင်ပွဲရှိတယ်လို့ပြောပါရယ်ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူ688ယောက်စနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်အာဏာပိုင်တွေကပြောပါရယ်အမေရိကန်နိုင်ငံမှာတော့တရုတ်နိုင်ငံဝူဟန်မြို့ကနေလာတဲ့သူတယောက်စီမှာဒီကိုရိုနာဗိုင်းရပ်စ်ပိုးရောဂါပိုးကိုတွေ့ရှိခဲ့တယ်လို့ဒီအမေရိကန်အာဏာပိုင်တွေကပြောကြားလိုက်ပြီးတော့ဒါဟာတတိယမြောက်ပုဂ္ဂိုလ်လည်းဖြစ်ပါတယ်သူကတော့ဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဖြစ်ပါတယ်တရုတ်သမ္မတရှီကျင်းဖင်ကတော့တရုတ်နိုင်ငံဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ဒီကူးစက်ရောဂါဗိုင်းရပ်စ်ပိုးကိုကုသဖို့အတွက်တည်ထောင်စည်းရုံးတွေကိုတည်ဆောက်ပြီးကျွမ်းကျင်သူတွေနဲ့တခြားရင်းမြစ်တွေကိုလည်းဒီပို့ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်ဒီဗိုင်းရပ်စ်ပိုးဟာပြီးခဲ့တဲ့နှစ်အကုန်ပိုင်းကတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ဝူဟန်မြို့ကဒီတော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းတဲ့ပင်လယ်ဇာနဲ့ငါးစေးတစ်ခုမှစတင်ဖြစ်ပွားခဲ့တာလို့ယူဆပါတယ်။မနေ့တနင်္ဂနွေနေ့ကတော့တရုတ်နိုင်ငံမှာတော်ရိုင်းတရိတ်ဆန်ရောင်းချတာတွေကိုယာယီတားမြစ်လိုက်တယ်လို့တရုတ်အစိုးရကတော့ကြေညာထားပါတယ်ခင်ဗျာ။
တောက်ကြံနေကတူရကီနိုင်ငံအရှိပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်ခတ်တာကြောင့်တည်ဆုံးသူအရေအတွက်ဟာဒီကနေ့မှ31ယောက်ထိတိုးလာပြီဖြစ်ပါတယ်။အခုထိတော့ငလျင်ကြောင့်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးအဆောက်အဦအပျက်စီးတွေအောက်မှာပိတ်မိနေသူတွေက45ယောက်ကိုကယ်ဆယ်ရေးဝန်ထမ်းတွေကကယ်ထုတ်နိုင်ခဲ့တယ်လို့တူရကီသမ္မတ Recep Tayyip Erdoğan ဒီကနေ့အစ္စတန်ဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာပြောပါတယ်။ကယ်ဆယ်ရေးဆောင်ရွက်သူတွေကငလျင်ဗဟိုပြုလုပ်ခတ်ခဲ့တဲ့ Sivris မြို့နာကမူစတာဖာပါစတာမြို့တဝိုက်ကိုအဓိကထားပြီးတော့ရှောက်ဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။ရေခဲမှတ်အောက်ကျဆင်းရဲရာသီဥတုကြားငလျင်ကြောင့်ဒုက္ခရောက်သူတွေအတွက်ယာယီတဲ9000ကျော်ဆောက်လုပ်ပေးထားပြီးအစားအစာတွေကိုလည်းပေးဝေခဲ့ပါတယ်။အခုငလျင်ကဒေသဆန်တော်ချင်းတောက်ကြနေည8:55မိနစ်မှာ Sivris မြို့အနီးမြေအောက် 6.8 ကီလိုမီတာအကွာမှာဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တာပါ။နောက်ဆက်တွဲငလျင်600ကျော်လောက်လှုပ်ခတ်ခဲ့ကြောင်းနဲ့ဒီကနေ့မနက်ပိုင်းမှာလည်းပြင်အား4.3အဆင့်ရှိတဲ့ငလျင်တစ်ခုမာတာယာမြို့အနီးကိုဗဟိုပြုလှုပ်ခတ်သွားကြောင်းအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်ရှင်
။အစ္စရေးနိုင်ငံသားအနေနဲ့ဆော်ဒီအာရေဗျနိုင်ငံကိုဘာသာရေးနဲ့စီးပွားရေးလုပ်ငန်းတွေအတွက်ခီးသွားလာနိုင်ပြီလို့အစ္စရေးကဒီနေ့မှတရားဝင်ခွင့်ပြုလိုက်ပါတယ်။ ဒါဟာအစ္စရေးနဲ့ဆော်ဒီနိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးချစ်ကြည်ရင်းနှီးမှုကိုပြသတဲ့အနေနဲ့နောက်ဆုံးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အစ္စရေးပြည်ထောင်စုဝန်ကြီးအာယာဒါရီကအစ္စရေးတွေကိုဆော်ဒီနိုင်ငံကိုတွားခွင့်ပြုကြောင်းပထမဆုံးအချိန်လက်မှတ်ရေးထိုးလိုက်တယ်လို့အစ္စရေးပြည်ထောင်စုဝန်ကြီးယုံကပြောပါတယ်။ရင်ကတော့အစ္စရေးနိုင်ငံသားတွေဟာဆော်ဒီနိုင်ငံကိုတွားမယ်ဆိုရင်တတိယနိုင်ငံတစ်ခုကနေတဆင့်အထူးသဖြင့်ဂျော်ဒန်နိုင်ငံကနေတဆင့်တွားကြတာဖြစ်ပါတယ်။အစ္စရေးကသူ့နိုင်ငံသားဒီဂျူးလူမျိုးတွေကိုရောမွတ်စလင်တွေကိုပါအရင်ဘယ်တော့မှဆော်ဒီနိုင်ငံကိုတွားဖို့တရားဝင်ခွင့်ပြုထားတာမဟုတ်ပါဘူး။လုံခြုံရေးနဲ့တန်တမာအဖွဲ့တွေပူးပေါင်းပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ကြောင်းမွတ်စလင်တွေရဲ့ဒီဟတ်ဖျားဖူးပွဲတော်ကာလာတွင်ဆော်ဒီနိုင်ငံကိုတွားဖို့ခွင့်ပြုလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒါပြင်အစ္စရေးနိုင်ငံသားတွေအနေနဲ့စီးပွားရေးနဲ့ယင်းဒီမြုံနံမှုကိစ္စရင်းနဲ့ပတ်သက်ပြီးတော့လည်းဆော်ဒီနိုင်ငံကိုရက်90ထက်အကျော်ပဲတွားနိုင်တယ်လို့ဆိုထားပါတယ်ခင်ဗျာ။
အမေရိကန်ကအီရန်ပေါ်မှာချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့သမ္မတထရမ့်ကစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။အမေရိကန်ရဲ့အဝေးထိန်း drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်တဦးကြဆုံးခဲ့ရပေမဲ့အမေရိကန်ရဲ့စစ်ဆင်ဆူနေမှုကိုအီရန်ဘက်ကအပြတ်ပယ်ချမှတ်ထားဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကတနင်္ဂနွေနေ့ထုတ်တွေးဆုံမေးမြန်းမှုတစ်ခုမှာပြောဆိုထားတာပါ။ဒါပေမဲ့သူ့နိုင်ငံအနေနဲ့အရင်ကတောင်းဆိုချက်အတိုင်းအမေရိကန်တို့ဘက်ကတံခတ်ပိတ်ဆို့မှုတွေကိုအရင်ဆုံးဖယ်ရှားပေးရမှာဖြစ်တယ်လို့ဇာရစ်ကပြောပါတယ်။ဒီအပေါ်မှာသမ္မတထရမ့်ကသူကတော့တံခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းဖို့မရှိဘူးလို့တုံ့ပြန်ရေးလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းကြေညာခဲ့တဲ့2018ခုနှစ်ကလေးကအမေရိကန်နဲ့အီရန်ကြားမှာတင်းမာမှုတွေတိုးလာတာပါ။ဇန်နဝါရီ3ရက်ကအမေရိကန်ကလေကြောင်းတိုက်ခိုက်မှုအတွင်းအီရန်စစ်ဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီတိဆုံးခဲ့ရပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားဆယ်စုနှစ်အတွင်းမှာတင်းမာမှုအခြေအနေအမြင့်ဆုံးကိုရောက်ရှိခဲ့ပါတယ်။အမေရိကန်ဘက်ကအီရန်ပေါ်ပြင်းထန်တဲ့တံခါးပိတ်ဆို့မှုတွေပြန်လည်ချမှတ်ပြီးတဲ့နောက်မှာအီရန်ရဲ့ရေနံတင်ပို့မှုကျဆင်းခဲ့ရတယ်လို့စီးပွားရေးမှလည်းအထင်အားခဲ့ရပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်
ဗီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အိန္ဒိယနိုင်ငံကိုသမ္မတနိုင်ငံအဖြစ်စတင်တည်ထောင်ပြီးဖွဲ့စည်းပုံခြေခံစတင်သက်ဝင်ခဲ့တဲ့ဒီအိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုမြို့တော်ညူလီလီမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုလူထောင်ပေါင်းများစွာပါဝင်ဆင်နွှဲပြီးတော့မြို့တော်ဒဝမ်းမှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်အိန္ဒိယနိုင်ငံရဲ့ဒီမိုကရေစီဖွဲ့စည်းပုံခြေခံဥပဒေကို1950ခုနှစ်မှာစတင်ပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီကိုအိန္ဒိယနိုင်ငံရဲ့သမ္မတနိုင်ငံလေးဖြစ်သတ်မှတ်ခဲ့ကြတာဖြစ်ပြီးတော့အခုဆိုရင်နှစ်ပေါင်း80ရှိသွားခဲ့ပြီဖြစ်ပါတယ်ညူဒေလီမြို့မှာပြုလုပ်ခဲ့တဲ့ဒီခန္ဓာတွင်ចောင်းသားចောင်းသူတွေဘဝဖွဲ့တွေရဲတပ်ဖွဲ့တွေအိန္ဒိယတပ်ဖွဲ့တွေကညူဒေလီမြို့မှာချီတက်ပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်အိန္ဒိယစစ်တပ်ကလည်းစစ်လက်နက်တွေကိုပြသခဲ့ပြီးတော့သူတို့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့စစ်အင်အားအပြင်အိန္ဒိယနိုင်ငံရဲ့မတူကွဲပြားတဲ့ယဉ်ကျေးမှုပုံစံမျိုးမျိုးနဲ့အခမျိုးမျိုးလဲဒီပွဲမှာပါဝင်ခဲ့ပြီးတော့အမျိုးသားအမျိုးသမီးတွေကအိန္ဒိယရိုးရာဝတ်စုံနေတဲ့အကပြဖြော်ပြခဲ့ကြပါတယ်။အခုနှစ်အိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုတက်ရောက်တဲ့ထဲမှာတော့ဘရဇိုသမ္မတဂျာဘိုဆိုနာရိုလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံဘက်ဒတ်မြို့တော်နဲ့နာစီးရီးယားမြို့မှာဆန္ဒပြပွဲအတွင်အဓိကရုံးနှိမ်နင်းရဲတွေကကြီးစစ်သုံးပြီးတော့ဖြိုခွဲနှိမ်နင်းခဲ့တဲ့အတွက်ဆန္ဒပြသူတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။ထင်ရှားတဲ့ဘာသာရေးခေါင်းဆောင်မက်ထာဒာအယ်ဆာဒာကထိုင်းတပိတ်ဆန္ဒပြပွဲတွေအပေါ်မှာသူ့ရဲ့ထောက်ခံမှုကိုပြန်ရုပ်သိမ်းခဲ့ပြီးတဲ့နောက်မှာဆန္ဒပြပွဲတွေမှာပါဝင်တဲ့သူ့ကိုထောက်ခံသူတွေဟာစခန်းတွေကနေထွက်သွားခဲ့ပါတယ်။ဆာဒာရဲ့ထောက်ခံမှုမရဘူးဆိုရင်အီရက်ကလက်နက်ကင်အဖွဲ့တချို့နဲ့လုံခြုံရေးတပ်ဖွဲ့ခွဲတွေဟာဆန္ဒပြပွဲတွေကိုအဆုံးသတ်အောင်ကြိုးစားလာလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရတ်မှာအုပ်ချုပ်မှုပိုင်းအလုပ်ကိုင်ရှားပါမှုကျန်းမာရေးလုံခြုံရေးနဲ့အကျင့်ပြတ်ချစားမှုတွေများလာတာနဲ့စီးရဲမွေးတည်မှုတွေကြောင့်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်လာတာလေးလာနီးပါးရှိပါပြီ။အောက်တိုဘာလကစတင်ခဲ့တဲ့အီရတ်နိုင်ငံတဝန်းဆန္ဒပြပွဲတွေအတွင်းလူပေါင်း600ထက်မနည်းသေဆုံးပြီး2000ကျော်ဒဏ်ရာရထားတယ်လို့ခန့်မှန်းထားကြပါတယ်။
လီဗျားနိုင်ငံကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ရဘူးလို့ဂျာမနီနိုင်ငံမှာပြုလုပ်တဲ့လီဗျားရေးညီလာခံမှာသဘောတူထားတာကို နိုင်ငံတွေအများပြားကလိုင်းနာခြင်းမရှိဘဲချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂကမနေ့စနေနေ့မှာပြောကြားလိုက်ပါတယ်။လီဗျားနိုင်ငံမှာရေရှည်ပစ်ခတ်ရဲ့စီဖြစ်ပေါ်လာအောင်နဲ့ကုလသမဂ္ဂကဒီလီဗျားနိုင်ငံပေါ်လက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားလိုက်နာဖို့အတွက်လီဗျားနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်နေကြတဲ့ပြိုင်ဘက်အဖွဲ့တွေကိုကြောတောက်နောက်ခံပေးနေကြတဲ့ပြည်ပိုင်အင်အားကြီးနိုင်ငံတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံမှာအဲ့လိုသဘောတူထားတာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်ရက်အတွင်းကုန်တင်လေယာဉ်တွေတခြားလေယာဉ်တွေအတော်များများဟာလီဗျားနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းကလေယာဉ်ကွင်းတွေကိုဆင်းခဲ့ပြီးတော့ခီမီကန်နက်တွေစစ်ကားတွေတပ်ဖွဲ့တွေနဲ့စီးရေးကြံပေးတွေကိုပေးဖို့ဆေလွတ်ခဲ့တယ်ဆိုတာလေ့လာမိကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂမစ်ရှင်အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အခုလိုဆက်ပြီးတော့ချိုးဖောက်နေတဲ့အပေါ်မှာကုလသမဂ္ဂမစ်ရှင်အဖွဲ့အနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ချင်းအဖြစ်လေပြားနိုင်ငံတွေမှာစစ်ပွဲတွေပြန်ပြီးတော့အရှိန်ဟုန်မြင့်လာမယ်လို့လည်းပြောလိုက်ပါတယ်။ဗာလန်ညီလာခံမှာပါဝင်တဲ့နိုင်ငံတွေတော်များများကိုပြစ်တင်ရှုတ်ချထားပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့ပြောဆိုထားခြင်းတော့မရှိပါဘူးခင်ဗျာ
။ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတသန်းကျော်အသက်ခံခဲ့ရတဲ့ပိုလန်နိုင်ငံကအော့ရှဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုအော့ရှဝစ်ဘာခီနူးကအထိမ်းအမှတ်ပြတဲ့အပြင်ကမ္ဘာအနှံ့မှာဇန်နဝါရီ28ရက်နေ့ကျင်းပသွားဖို့ရှိပါတယ်။အော့ရှဝစ်အကျဉ်းစခန်းလွတ်မြောက်ခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ပြပွဲမှာအစုလိုက်အပြုံလိုက်တက်ဖြတ်ခံရမှုအတွင်အသက်မတည်လွတ်မြောက်ခဲ့တဲ့ဂျူးတွေစုဝေးတက်ရောက်ကြမှာဖြစ်ပြီးသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေမှာဖြစ်ပါတယ်။အခုလိုဂျူးလူမျိုးတွေအစုလိုက်အပြုံလိုက်တက်ဖြတ်ခံခဲ့ရတဲ့အပေါ်ဘယ်သူမှတာဝန်ရှိတဲ့ဘယ်သူတွေကကျူးလွန်ခဲ့ပြီးဘယ်မှာဖြစ်ခဲ့တယ်ဆိုတာအခုခေတ်လူငယ်အတော်များများကသိချမသိကြကြောင်းစစ်တမ်းတွေမှာဖော်ပြပါတယ်။ဒါကြောင့်ဒီဖြစ်ပျက်တွေကိုလူငယ်တွေကိုလက်ဆင့်ကမ်းပညာပေးဖို့လိုအပ်တယ်လို့ဒီထိမ့်မှတ်ပွဲကိုစီစဉ်သူတွေကပြောပါတယ်။ဂျာမနီနိုင်ငံအက်ဆန်မြို့မှာတော့ဂျူးတွေအစုလိုက်အပြုံလိုက်တက်ဖြတ်ခံခဲ့ရတဲ့ဟိုလိုကော့စ်အောင်မေပွဲအဖြစ်အသက်ရှင်လွတ်မြောက်ခဲ့သူတွေရဲ့ပုံတွေကိုဓာတ်ပုံပြပွဲမှာခင်းကျင်းပြသထားပါတယ်။အော့စတရစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တဲ့လွတ်မြောက်ခဲ့တာဟာ85နှစ်ကြာပြီဖြစ်တဲ့အတွက်အခုနှစ်ပတ်လည်အခမ်းအနားဟာအသက်မတည်ကြံရည်သူတွေအများဆုံးလာရောက်စုဝေးတဲ့နှစ်လည်းဖြစ်လာနိုင်ပါတယ်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစီအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတစ်ခုကိုအစိုးရစစ်တပ်ဘက်ကဝင်ရောက်ခဲ့တဲ့အခြေအနေကိုပြောပြသွားမှာပါ။ရခိုင်ပြည်နယ်မြေပုံမြို့နယ်ကစင်းင်းစစ်ဘေးရှောင်စခန်းကိုမနေ့ညကစစ်တပ်ကအင်အား3ဝင်ရောက်ဖျက်ဆီးပြီးတော့စစ်ပြေးဒုက္ခသည်တွေကိုနေခွင့်မပေးဘဲလုံခြုံရေးတင်းကျပ်ထားတယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်က10မြို့နယ်မှာဒုက္ခသည်စခန်း90ကျော်ရှိလာပြီးဒုက္ခသည်ဥယျာဉ် 36,000 ကျော်ဖြစ်နေပါပြီ။စားနပ်ရိက္ခာနဲ့နေစရာခက်ခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အထူးသဖြင့်အသက်အန္တရာယ်လုံခြုံမှုမရှိတဲ့အခြေအနေဟာအတော်စိုးရိမ်စရာဖြစ်လာနေတဲ့အကြောင်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခတွေကတသိန်းကျော်အထိရှိလာနေပြီးတော့ဒီစစ်ဘေးပြိပခါတွေအတွင်းမှာမတင်ကားမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေရှိပါတယ်။ဒါကြောင့်မို့လို့ရဲသားပြည်သူတွေအတွက်ဆူဆူဝါဝါလုံခြုံမှုမဲ့နေတဲ့အနေထားပါ။တိုက်ပွဲတွေပြင်းထန်နေစေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပေမဲ့စစ်ဆောင်ပြည်သူတွေကိုအာဏာပိုင်စစ်တပ်ဘက်ကလက်နက်ဟင်အားသုံးဝင်ရောက်စီးနင်းပြီးဒုက္ခသည်တွေကိုနေခွင့်မပေးဘဲနှင်ထုတ်တဲ့ဖြစ်ရပ်မနေ့ဇန်နဝါရီလ25ရက်နေ့ညကမြေပုံမြို့နယ်စစ်ကြီးကဒုက္ခသည်စခန်းတစ်ခုမှာဖြစ်ပွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးသန်းကပြောပြပါတယ
်။မနေ့ညပေါ့25ရက်နေ့ည7:00လောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဝင်လာပြီးတော့တနက်ပြစ်ပေါက်ပြီးတော့ဝင်လာတယ်လို့ပြောတယ်အဲပြီးတော့မှအဲ့မရွာသားတွေကိုစုခိုင်းတယ်ပေါ့နော်တနည်းအားမစုခိုင်းတယ်အဲပြီးတော့တဲတွေကိုချက်တယ်အဲမိရှိုးရယ်အဲနောက်ပြီးတော့ရွာသားတွေကိုဒီမှာမမြင်သင့်ဘူးဒီနေရာမှာစစ်စစ်စခန်းချရမယ့်နေရာမဟုတ်ဘူးအဲ့နောက်ပြန်တွေ့ရင်ဘာလို့မညာလို့မလဲဆိုပြီးတော့ချင်းချောက်ပြီးတော့ပြောတယ်လူအဲအဲဒီလူဘက်ကရွာသားတွေကကျွန်တော်ကိုပြင်းပြရအောင်ရနော်အဲဒီလူကလည်းဘယ်နှစ်ပတ်ကြာမှမြေစာပြင်ဖြစ်နေတဲ့ဒုက္ခတွေတွေကပြည့်စရာလည်းမြေမရှိတော့ကျွန်တော်ကဒုက္ခရောက်နေကြတယ်ကမပြည့်မစုံနဲ့အဲ့လိုရှင်ဒီမှာဒီလိုဖြစ်တာကတော့ကျွန်တော်ကိုလူဆိုးအကျဉ်းတန်တယ်လို့ကျွန်တော်မြင်တယ်တော်ဝမဲ့လို့မြင်တယ်တော်ဝရှိတဲ့တမန်တော်ကိုယ်တိုင်ကအဲ့ဒီအမိထာယုံဖြစ်အောင်ပုံဖော်နေတယ်ဒုက္ခရောက်အောင်ကြိုးစားနေတယ်ဆိုတဲ့သဘောမျိုးကျွန်တော်မြင်ရတာပေါ့နော်အဲ့ဒါမျိုးကမဖြစ်သင့်ဘူးလို့ ကျွန်တော်တို့ဘက်ကတော့တုံ့တက်ပါတယ်ခင်ဗျာနော
်မြေပုံမျိုးနဲ့စဉ်းညဒုက္ခတဲ့စခန်းတာဝန်ခံကိုမိုးဒီကလည်းစခန်းတာဝန်ခံဖြစ်တဲ့သူကိုစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကမေးမြန်းစစ်ဆေးမှုတွေနဲ့စခန်းကိုမိရှို့ဖျက်ဆီးသွားတဲ့အနေအထားအခုလို VOA မြန်မာပိုင်းကိုပြောပြပါတယ
်ည7နာရီဝန်းကျင်လောက်မှာအဲ့ဒီဗမာစစ်ကြောင်းကနေပြီးတော့ဝင်လာတယ်ခင်ဗျာအဲ့ဒီစခန်းနဲ့တဖာလုံးလောက်ကလေးကသူတို့ဟာတင်းနဲ့တကိုရမ်းဖောက်ပြီးတော့ပြစ်ဖောက်ပြီးတော့ဝင်လာတယ်အင်အားကတော့200နီးပါးလောက်ရှိပါတယ်ခင်ဗျာအဲ့ဒါနဲ့နေပြီးတော့ကျွန်တော်တို့ဒီကနေပြီးတော့ကျွန်တော်တို့စခန်းကိုဝင်လာတယ်ကျွန်တော်ကနေပြီးတော့အဲ့မှာအဲယုံခမ်းမှာနေပြီးတော့ကျွန်တော်ကအိုက်နေတယ်ခင်ဗျာအဲ့ဒါကိုကျွန်တော်ကိုနှို့တယ်ဆိုင်လူထားထားထားဆိုလို့ကျွန်တော်ကိုခိုးပြီးတော့ပြင်ကိုထုတ်လာတယ်ခင်ဗျာအဲ့ဒါနေပြီးတော့ကျွန်တော်နေပြီးတော့အဲ့ယုံခမ်းထဲမှာထိုင်နေတော့ဒူးထောက်ပြီးတော့ထိုင်နေတော့ကျွန်တော်ကိုအဲ့နောက်ဒီဘက်ကလာဆောင်ပြီးတော့ကျွန်တော်ကိုဆေးပြီးတော့ခေါ်တယ်အဲ့ဒီအချိန်မှာစခန်းယာယီဆောက်ထားတဲ့အဲ့ဒီကိစ္စစခန်းထဲမှာရှိတဲ့လူတွေကိုဆွေးထုတ်တယ်ပြီးတော့အဲ့လိုဆွေးထုတ်ပြီးတော့ကျွန်တော်နဲ့တူတူအဲ့မှာတပုံနဲ့ထားတယ်ပြီးတော့အဲ့စစ်တက်ကနေပြီးတော့ဝိုင်းပြီးတော့အပေါ်တင်လက်ထောင်ပြီးပြစ်တယ်အဲ့တော့ပြတော့ကျွန်တော်ကနေပြီးတော့အဲ့မှာသူကဘာပြောလဲဆိုတော့ကျွန်တော်ကပြောတယ်ခင်ဗျာအော်မင်းတို့ဒီညမှာနေတယ်တင်းတော့သူကနေခွင့်ပေးတယ်မင်းတို့ဒီညမှာနေလို့မရဘူးမင်းတို့ဒီမနှက်ပြန်ဒီညမှာနေလို့ရှိရင်မင်းတို့အကုန်လုံးပိုက်တက်ပလိုက်မယ်အဲ့လိုဆိုပြီးတော့ပြောတယ်အဲ့တော့ကျွန်တော်တို့အခုဒီမှာအရင်ကဆိုရင်ကျွန်တော်တို့လူအင်းလူကနေပြီးတော့900လောက်ရှိရခင်ဗျာဖြည်းဖြည်းတက်ခွက်တယ်အခုအဲ့လိုသူတို့ကပြောတော့ကြောက်ကြောက်ပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်သူတို့ဖြည့်ဆည်းသွားတာတော့ဗာလေဖြည့်ဆည်းသွားလဲဆိုတော့ယာယီတဲသုံးလုံးကိုသူတို့အကုန်လုံးဖြည့်ဆည်းပလိုက်တယ်ခင်ဗျာပြီးတော့အဲ့မှာယာယီတဲမှာမိုးထားတဲ့အဲ့ဒီအမှုကားတွေကိုသူတို့ဆွဲပြီးတော့ကားလိုက်မှပြီးမှသူတို့မီးရှို့ပလိုက်တယ်ခင်ဗျာအခုတည်းကြီးအဲ့ဒီမီးရှို့ထားတဲ့ဟာရှိပါသေးတယ်ဒီအနိနာမှာတိတ်ပွေးတဲ့ဖြည့်လို့ကျွန်တော်တို့ယာယီမီးကိုအားထားပြီးတော့လာတာအဲ့ဒါကိုသူတို့အဲ့လိုမျိုးလာပြီးတော့ချင်းချောက်တယ်ဆိုတော့ဒါကတော့ကျွန်တော်အမြင်ပြောရရင်အကျန့်ဖက်စာနယ်လို့ပြောချင်တယ်ခင်ဗျာဟုတ်
စနေမှာဖြစ်ခဲ့တဲ့စနေညကဖြစ်ရတဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့မှာတက်မတော်ကြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းမိမယ်ဆက်သွယ်လို့မရပါဘူး။ရခိုင်ပြည်နယ်အတွင်းကဆစ်ဖြစ်နေတဲ့မြို့နယ်10မြို့နယ်ကစခန်း90ကျော်ကဒုက္ခသည်တသိန်းကျော်ရဲ့လက်ရှိရင်ဆိုင်နေရတဲ့အနေအထားဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတော့ဆစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကအခုလိုပြောပြပါတယ်။
ကျွန်တော်တို့25ရင်းနေ့နေ့အထီကောင်းစုရရှိတဲ့ဈေးကတော့ဈေးအရကတော့3,600နဲ့6,000လေးဖြစ်ပါတယ်။အဲတပ်ပွေးတွေလည်းဖြည်းဖြည်းစီးသားရှိတယ်။နောက်ပြီးတော့နဖဲစီကြောင်းတွေလည်းပဲမချခနာစီကြောင်းလို့ချတာဈေးလို့ချမှုတွေရှိတဲ့နေရာတွေမှာကြတော့သူတွေကတော်လေးကိုစိုးတစ်ဖက်နေကြရပါတယ်။သူတို့ကစားဝယ်နေရကလည်းပဲထပ်ပဲကိုကြီးမှုအပြည့်စုံများတဲ့အခါမှာသူတို့ကနှိမ့်ဆက်ရမှာငါချာနှိမ့်ချာချားတာတွေရှိတယ်၊ထင်းချာတာတွေရှိတယ်ဒီခါတွေမှာကြတော့ဟိုဒီမကြခနာဆိုလိုပဲတိမတော်ဖက်ကပြန်လဲဖက်စီတာတို့တပယ်နဲ့ကကြက်ကနေပြီးတော့မှဟိုခွန်ယူတော့တာတို့ဒီလိုမျိုးကြာနေရပါလေကျွန်တော်တို့အဲနောက်ပြီးတော့တခါဒီမိုင်းကွေးတာပေါ့နော်မကြကြာနေရပါလေဆိုတော့ဟိုပြည်သူလူထုရဲ့လုံခြုံမှုကတော့တော်တော်လေးကိုအားနည်းနေတဲ့အခြေအနေမှာရှိနေပါလေ
စစ်ပွဲကြောင့်အသက်လူပြေးနေရတဲ့အချိန်အခုလိုလုံခြုံမှုမဲ့နေတဲ့အနေအထားတွေပေါ်မှာတော့ရခိုင်ပြည်နယ်အတွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံရေးအကာအကွယ်ပေးပါလို့အစိုးရတာဝန်ရှိတဲ့သူတွေကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုနေချိန်လေးဖြစ်ပါတယ
်မဆုမွန်ပြောပြခဲ့တာပါရှင်အခုမြမအရေးဆွေးနွေးခန်းအစီအစဉ်ကြာပါပြီအေယာဝတီတိုင်းဒေသကြီးမှာအဓိကစိုက်နေတဲ့စဘာအည်သွေးကောင်းပြီးအထွက်တိုးဖို့လက်ရှိတိုင်းဒေသကြီးအစိုးရအနေနဲ့နှစ်နှစ်အတွင်းမှာထိထိရောက်ရောက်ဆွမ်းဆောင်နိုင်ခဲ့ပြီလို့ဆိုပါတယ်အေယာဝတီတိုင်းဒေသကြီးဝန်ကြီးချုပ်ဦးလှမှုအောင်ကို VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကတီးသန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်
ဒီကိုရံလေဒီလေကနားနဲ့ပတ်သက်ပြီးတော့ဒီအတတ်ပညာကိုသင်ယူခဲ့တဲ့လူလေးဖြစ်တဲ့ဒီကိစ္စမှာလည်းလွတ်တော်ထဲမှာလည်းဒီကဏ္ဍတွေကိုဝင်ကျုပ်ကန်တွေ့ခဲ့တဲ့တွေ့ကြုံရှိခဲ့တော့ဒါနဲ့ပတ်သက်ပြီးတော့လည်းဝင်ကျုပ်မိမွန်းနဲ့မှပြောသွားတာကျွန်တော်တွေ့ရတယ်လေဆိုတော့ဒီအရာတွေတိုင်းဟာလည်းကျွန်တော်တို့ဒီတိုင်းမှမြန်မာနိုင်ငံမှာသဘာအထွတ်ဆုံးဒေသဖြစ်တဲ့မြန်မာနိုင်ငံရဲ့စိုးရိမ်ကြီးဆိုပြီးတော့လည်းတင်စားပြောကြတာ ਉਹ ဆိုတော့လေယာကဏ္ဍဟာအမတန်အရေးကြီးတယ်တက်တက်ဆန်ဆန်ပဲဝင်ကျုပ်ကလည်းဒီဟာနဲ့ပတ်သက်ပြီးတော့စက်ပြိုးရေးကဏ္ဍနဲ့ပတ်သက်ပြီးတော့ပေါ်ရထားတဲ့လူလည်းဖြစ်တယ်ဒီရတွေလည်းတခြားလုံးလို့လာတယ်ဆိုတော့ပို့ပြီးတော့အလင်းတင်တယ်လို့ဖြစ်သွားတာပေါ့နော်ဟု
တ်ပါဘူးဆ
ိုတော့ဒီရနဲ့ပတ်သက်ပြီးဝင်ကျုပ်ကိုယ်တိုင်လည်းပြောထားတော့ဒီလေယာကဏ္ဍဖွံ့ဖြိုးတိုးတက်ရေးဒီလက်သမားတွေဘာမြင့်တင်ရေးကိစ္စမှာဝင်ကျုပ်ပြောထားတဲ့အတိုင်းဝင်ကျုပ်တောင်းယူရခြင်းပြောထားတဲ့အတိုင်းဘယ်လောက်ထိများဝင်ကျုပ်လုပ်ပေးနိုင်ပြီလဲဆိုတော့ကျွန်တော်သိချင်ပါတယ
်ကျွန်တော်တာဝန်ယူရတဲ့တိုင်းဒေသကြီးအဆင့်ရခမှာအဆင့်အတိုင်းပေါ့ကျွန်တော်ဒီဒီကျွန်တော်ရောက်တိုင်းလုံးမှာဆိုရင်ဒီလေယာဆက်ပြေးမီ38သိန်းရှိပါတယ်ဤကအဲ38သိန်းကိုကျွန်တော်စတောင်းပြီးတော့ပထမနှစ်မှာပဲကျွန်တော်တို့ဒီမြေရဲ့ကျွန်တော်တို့မြေမှာအချိန်ခံတက်ဘယ်လောက်ရှိရဲ့เนาะအဓိကမီတာအဲလီမန့်ခေါ်တဲ့နိုက်ထရိုဂျင်ပိုတက်ဆီယမ်ဖော့စဖိတ်တကယ် မကြမ်းအဲလီမန့်နေရဘလောက်ကျွန်တော်တို့ရခိုင်နှုန်းရှိတယ်ဆိုတာသိလို့လွယ်ပါတယ်မသိဘဲနဲ့ကျွန်တော်တို့ဒါစိုက်ပျိုးနေရင်ကျွန်တော်တို့ဟိုအလွယ်တကူပြောကြရမယ်ဆိုရင်တော့မှန်းစိုက်ပြီးတော့အလွယ်တကူစိုက်တယ်လို့ပဲပြောလို့ရပါတယ်အဲ့တော့ဒီနေ့တိမ်ပန်နေကြစိုက်ကြလို့ပြောတဲ့ခါမျိုးကျတော့တိမ်ပန်နေကြဆိုတဲ့အသုံးလုံးနေရနည်းနည်းလွယ်နေလို့ဖြစ်တယ်အဲ့တော့ခုနကကျွန်တော်ဇာဝေးကျောင်းစင်းတယောက်နေနေဟိုကျွန်တော်အမြင်အရဆိုရင်တော့ဒါစပြီးတော့ကျွန်တော်စိုက်တော့မဆိုရင်ဒီမြေမှာငရေ pH လို့ခေါ်တဲ့အချိန်ကလည်းဘယ်လောက်ရှိလဲနော်နောက်တစ်ခါအာဟာရဓာတ်မူတွေဘယ်လောက်ရှိလဲဆိုတော့သိဖို့လိုပါတယ်သိရင်ကျွန်တော်များရင်ကျွန်တော်ရှင်းရမယ်လွင်ဖြစ်ပြီအဲ့တော့ပြည့်တော့ကျွန်တော်တို့စစတဲ့နှစ်မှာတယ်ကျွန်တော်ဧက38သိန်းနဲ့ကဧက6သိန်းကျော်ဆယ်သိန်းပါဟုတ်ကျွန်တော်ဘီဆန်ခိုင်းပါတယ်အမီကဆန်ခိုင်းပါတယ်ဆန်ခိုင်းပြီးတော့တောင်သူဧက90ကိုတခွက်ပေါ့နော်တခါဆန်တယ်ဆန်ပြီးတော့တောင်သူဒီမှာ pH ဘယ်လောက်ရှိတယ်သူတို့ရဲ့မြေကဒီဧက90ကပေါ့နော
်
ဟုတ်ကဲ့ဟိုကျွန်တော်အများကြီးဒီကချင်းကျော်တယ်မဖြစ်နိုင်ဘူးနော
် focus
ဧက90ကို focus လုပ်လိုက်ပြီးတော့အဲ့မှာ pH ဘယ်လောက်ရှိတယ်အမလောက်ရှိတယ်ပြီးလောက်ရှိတယ်ကြီးလောက်ရှိတယ်ကိုကျွန်တော်တို့သူစောက်ကလေးတွေမှာရှိပေးပါတယ်ကျွန်တော်
ဆွေးနွေးတာမတန်းပြူတာပါဆ
က်မတန်းပြီးတော့အဲ့တော့သူက pH နည်းနေတယ်ဆိုရင်သူက neutral point က pH 7ပေါ့နော်ဟု
တ
် pH 7မှာမရောက်ဘူးနည်းဘူးမရောက်ဘူးဆိုလို့ရှိရင်ဘလို treatment ပေးရမှာဆိုတော့လေ insertion တခါတည်းပေးတာပါလေ NPK မှာလေ urea ကနည်းနေပါလို့ပါများနေပါလို့ပါအ
ဲ့မှာဖြေရှိပြီသား
ဖြေမှာကာလာလေးနေပါပြီသားအဝါဆိုရင်အဲ့သူက level ဘယ်လောက်ရှိတယ်အဲဟိုကလင်းမောင်ရောင်ဘယ်လောက်ရှိတယ်အနီးရဘယ်လောက်ရှိတယ်အဲ့သူရဲ့တင်ကြတာလေးတွေပါတယ်အဲ့တင်ကြတာဝင်ပြီးတော့အနေနေဆိုရင်ဘာလို့ပါဘယ်လောက်ထည့်ပါအဲ့ကောင်တွေကျွန်တော်ကခုကျွန်တော်အရာဝတန်းကခုနှစ်နှစ်မြောက်တဲ့နှစ်နှစ်ဒီမှာဖြစ်တဲ့ခင်မှာဒီနေ့ပြီးခဲ့တဲ့ຫນွေတွေကဒီတောင်းသူတော်တော်အကုန်လုံးလက်ထက်မှာအဲ့ရဲ့စောက်လေးတွေရောက်နေတယ်ဒီကမင်းရစပါပဲအဲ့တော့ဒီစပါကလက်ရှိချိန်မှာကျွန်တော်နိုင်ငံခြားတင်ဖို့တဲ့ခါမှာအစည်းကောင်းမရအောင်ခုမနစ်ကဆိုရင်အကြောင်းအကျောင်းကြောင့်စံတန်ရင်3.6တန်းလောက်ကိုတရုတ်ကဝယ်တယ်ဒီနေ့မဝယ်အဲ့တော့မဝယ်တော့တရုတ်ဝယ်ရောင်းပါလားညောင်ကျွန်တော်ဒီမနေ့ကမှရောင်း
market ကိုလည်းထားရှာဖို့
ချ
က်ဖို့လို့
အဲ့တော့ market ရှာတဲ့နေရာမှာကျွန်တော်ဘာစီဆိုတာပစ္စည်းအရည်သွေးအရည်ကြီးတယ်အရည်သွေးကောင်းမှကျွန်တော်ရောင်းရအောင်
ဆိုတော့ဒီဝင်းကျုပ်တို့ဒီတိုင်းဒေသကြီးအစိုးရနေတောင်သူတွေကိုဖြန့်ထားတဲ့ဒီဟိုကလမ်းညုံဟိုကလမ်းပြမြေပုံလိုမျိုးစောက်ကလေးတွေပေါ့ညချက်စောက်ကလေးတွေအပေါ်တောင်သူတွေပို့ပြီးသိရှိနားလည်အောင်ဒီ awareness ပေါ့နော်သူတို့ဘက်ကပို့ပြီးတော့လိုက်နာတာစနစ်တကျလိုက်နာနိုင်အောင်ဝင်းကျုပ်တို့ဖြစ်စေခြင်းတဲ့ပုံစံအတိုင်းစနစ်တကျလိုက်နာနိုင်အောင်ဝင်းကျုပ်ပြောတယ်ဝင်းကျုပ်တွိုင်းလိုင်းနဲ့ဟိုပြည်သူတွေနဲ့တွေ့ရင်နဲ့တောင်သူတွေနဲ့တွေ့ရင်နဲ့ပြောပြတာလည်းရှိတယ်သက်ဆိုင်ရာလူကြီးတွေတွိုင်းလိုင်းနဲ့လည်းပြောကြတာရှိတယ်ပေါ့နော်ဒါမှလည်းဟိုသူတို့တွေတဲ့အကုန်လုံးသိရှိနိုင်အောင်ဟိုစနစ်တကျ awareness campaign လို့မျိုးပုံစံမျိုးလုပ်တာမျိုးရှိသလားကိုကျွတ်တို့ဒီဟာကိုတောင်သူတွေကဘယ်လောက်ထိနားလည်တယ်လို့ဟိုပေါ့ပြန်ကြားရတယ်လေသူတို့ကောင်းကောင်းမွန်နားလည်ပြီလို့ကိုကျွတ်တို့သိသလား
အဲ့ဒါတော့ရခိုင်ဝန်တိုင်းတာ
အဲ့ဒါကဟိုသူတို့ရဲ့စပါးထွက်လာခြင်းဝင်းကျွတ်တို့ရဲ့ဖြစ်စေခြင်းတဲ့ good intern ပေါ့နော
်ဟုတ်ကဲ့
တကယ်စင်နာနဲ့လုပ်ပေးတဲ့ဟာရဲ့ရလကအဲ့ဒီပုံမှာမူတည်နေတာသူတို့နားလည်ခြင်းမလည်ခြင်းပေါ့မူတည်နေလို့ထင်တယ
်ဟုတ်ပါတော့ဘာလို့ဟိုကျွန်တော်ကဒီလိုလှုပ်ချင်းရလဲဟိုသူ့နဲ့နိပညာမြင်တာတွေအများကြီးရှိပါတယ်ဒါပေမဲ့တောင်သူတွေဆိုတာမြင်မှလက်တွေ့ပြမှယုံတာဖြစ်တယ်ဟုတ်တယ်ဟုတ်တယ်အဲ့လိုဖြစ်တာမှာခုကျွန်တော်ဖြာပွဲမှာဆိုပေါ်ဆန်းမွေးဆိုလို့ရှိရင်အဲ့ဒီတောင်သူတွေပြောကြတယ်အရင်တုန်းကပေါ်ဆန်းမွေးပြန်ရပြီလို့ရတယ်အဲ့တော့ဟိုအချိန်ပြေးကြမှာဆိုရင်တော့ကျွန်တော် level တခုကိုတော့တက်လာတယ်အဲ့တော့ဒီလိုလှုပ်ရင်ဒီလိုဖြစ်ရင်ဒီလိုရင်ထွက်တိုးပါလားရည်စည်းကောင်းပါလားဆိုတော့ message ကတောင်းသူလေးတဲ့တော်တော်များလေးရောက်နေအဲ့တော့အဲ့လိုရောက်နေချိန်မှာကျွန်တော်တို့ကအခုချိန်ကျရင် country family နဲ့သွားမလား community family နဲ့သွားမလားဆိုတာအလွယ်တကူဖြစ်သွားတယ်ထူးကြတာကျွန်တော်နေမှာ service company များရွယ်ဟိုနည်းနည်းနည်းတိရတော့ကျွန်တော်တို့တိတော့ဗျာ
တ
ော်ပါဟုတ်ဒါပေမဲ့အဲ့ service company မှာဘာလဲဆိုတော့ pre service company နေတယ်ဘုဆာပဲဒီမှာများတယ
်သူကလာတဲ့ဒီနံပုံမှာပဲလေဆန်စက်ကများတယ်အဲ
့တော့ဆန်စက်ကိုအကြောင်းမသိတယ်အချောက်ခံမှုသိတယ်အဲ di nak bayi mah, ni si bayi aja orang yang mesti. Nado, jadu, elu, tegar-tegar lom mesu, jono teh mandi lagi mah, kantor kami lom mesu kau ni, tadoi, ngaya kan mesti.
Muncul lah cawulam tu, oh, jono jati bura mana, tenang ama solusi. Di pre harvesting and post harvesting muncul jolo ba, semua dah jaga orang lagi jono cawulam. Oh, tenang ama solusi di pre harvesting ni pada bi di siwai lomai sih ni, terolesi ni nuna ni. Jadi, mari itu sebab masa kita kerja itu mui topi de, alam yukau ya bu kisari, di yukau ini dan ya bu kisari, atau dua bu kisari itu lah terolesi ni mula ni. Atau lawi soin le, aja sebab itu terus berjamai lah. So, di jadi mari sih atau lawi kau beti ni kau mah terus le si kau ni yang biar nengah jauh tempo ni mah. Terus aja ni tuah jari lalu cina ti de. So, ni mana nengah mah awas tu dah unjuk biar dulu kono. Ni mana yang masa tu unjuk biar di anejasi ni lah, di pre-harvesting mah, ni le anejasi ni lah unjuk a, dah ni lah biar, no, kurang ni dikah nak ti tarik lu so, so alih pula mah, sejak waktu ia beri dana nama na baby lor, sampai ane, so tu unjuk biar di, ika ngaji fokus lu tu lumiu, aku terakhir lu mah, atuh tu lah, lu tu lumiu, pre-harvesting mah unjuk, asuaya usang biar tu lu biar ni,
aku, kurang biar siapa biar ha. Kujana beri aku ikat ada download loan ni sekarang. Kantor kami lu kau mana? Ajaru loan ya. Air loan ya, umi lu jaya. Doro dasi utahan tu beri ya. Komuni ni tahun tu ni bawa mati sahaja mana? Jonyu musi mana? Pada komuni ya new biri beri ya. Embos di biri beri ya. Hola, naga jalan yang hau tahun tu apa buau? Kujana air lu kerja kantor kami tu ya. Nezo ngarau di pihai ya. Berzi berpihai. Nezo ngarau di pihai mana beri?
Jangan
sih orang beli. Jangan sih orang beli. Eh, orang ni pilih, pilih. Orang ni udah macam apa? Ada sesuatu orang orang beli mana? Tuh ni belau berdet dia. Ngaya ngaya beli mana? Ada tuh kantor lewat hari dah, buat mana? Tahun dua dah, tuh dah desaji ni yang mau izin.
Di tempat ini aku mencoba ni. Wah, tadi saya dah follow pihak ini mesin sosa unjuk dia. Asal lo lah, nenek kalah tetang sila, bukan? So nora aku unjuk dah, nenek janji lo suka baru di suatu tetamu pin le not sense sama bok. Di nenek tu mah unjuk, oh ibu api jono biar ni nak peniaya kain lo not telah le, so ramu kengen ayah unjuk, tadi dah aku cung biar lo yar ni rasi bila.
Biar buro, kain ni bime, jono mune ni dua rekam mah, aku jono lo, aku di dunia tu semua rima, Jual hari, jono dalam yang mizah awal. Jono, wujud kan saya wujud kan aku usi lawan ni sekarang. Tu ti, terus mian jono, jono nari aku mian jauh dulu. Jadi kama, jauh dah ini, jono dua hari ni hari mah, jono mewa le. Kalau wujud aku mian bulu lah. Tumu, jono lu lawi aku ti jono lah mili kama. Cuma ni nak kudom pilih. Atau cuma ni, ti lawan aku siun jalan lah orang tu. Elo, ini ni saya no. Jadi saya cuma ni ya, tahun dulu ya lor. Di sebab itu kanah, di lu jenar usaha ni usaha bi ni deh, orang usaha bi sahaja ni deh. Jenar kurang ni bawaan sahaja ni deh. Di lu ini lu pih balas deh. Ati ya lor, jenar yang ini ni jam biar ni bimbe. Tahun dulu ni deh malah terdoli lor, jauh ni bilu biar ni.
Kosawan langsir sendiri sebetulnya, nyam demokrasi Yesus negara sistem cipalasnya, view Amerika tanah tenengan ini nyabe sistem itu, Amerika tiada su mula Washington DC kan itu ayat tahun ini rap cipalasnya.
View nyam banyak tanah sistem itu, tenengan ngajin tahun ini mana? ยามาสันโอเจมันเนี่ยไปชาวนาอีกันนี่คนนาอีที่ไลน์ดูมีตาตรงเส้นนี้เลเซอร์เลเซอร์เชื่อเพียงทุกที่นาอีเว้ามาไลน์ลามีตาที่อากูเซมาว่าน่าเสียนายบีที่สี่เซงโอมันเนี่ยเชื่อนายกันนี่คนนาอีที่สี่เซงโอโรไลน์ดูสักคนสักกูเนี่ยน่าเสียงามีตาที่มาทุเรียนบีนี่มาเลยยามาไปคนนาอีกันนี่เชื่อนายที่สี่เซงโอโรไลน์ดูสักกูน่าเสียงามตรงเส้นนี้เนี่ย สนิทในนิ้วนี่มาไลน์ลามีตาที่อากูเซกับว่าท่านอยู่น่าเสียนายมาเลย ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ် January လ26ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 1925 32စနေနေ့တနင်္ဂနွေမှာ line lat meter 190 kHz 1509ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ခဲ့မှာအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါဒီအစီအစဉ်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်2020ပြည်နှစ်နှစ်ဆန်းခီးစဉ်အဖြစ်တရုတ်နိုင်ငံသမ္မတရှီကျင်းဖင်မြန်မာနိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးလာရောက်ခဲ့ပါတယ်သမ္မတရှီကျင်းဖင်ရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးအရေးပါတဲ့ခီးစဉ်အဖြစ်သတ်မှတ်ကြပါတယ်။ခီးစဉ်အတွင်းတရုတ်သမ္မတဟာမြန်မာနိုင်ငံသမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်အစိုးရထိပ်ပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့လည်းကြီးရားတွေ့ဆုံခဲ့ပါတယ်။တမတော်ရဲ့သတင်းထုတ်ပြန်ချက်အရတရုတ်သမ္မတနဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့ရဲ့တွေ့ဆုံပွဲမှာအထူးဆွေးနွေးခဲ့ကြတာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိစ္စပါတရုတ်နိုင်ငံဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာသိမ်းရောက်မှုကြီးကြီးမားမားရှိနေတယ်ဆိုပြီးတပ်မတော်အပါအဝင်မြန်မာနိုင်ငံသားတွေကြေကြေပြန့်ပြန့်ယုံကြည်နေကြပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့အခမ်းအနားကဘယ်လိုရှိနေသလဲဆိုတဲ့မေးခွန်းကစိတ်ဝင်စားစရာပါကုရပအဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
မြန်မာနိုင်ငံငြိမ်းချမ်းရေးအကြောင်းအကြံပြင်းပြောရရင်တောင်ပိုင်းထိုင်းနယ်စပ်မှာအခြေစိုက်တဲ့တိုင်းဒါလက်နက်ကိုင်တပ်ဖွဲ့အားလုံးလူလူလောက်ဟာအစိုးရနဲ့အပြစ်ရဲ့ NCA စာချုပ်လက်မှတ်ရေးထိုးထားသလိုတိုက်ပွဲတွေလည်းမဖြစ်သလောက်ညှိနှိုင်းနေတာတွေ့ရပါတယ်။မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတချို့အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေသလိုတချို့အဖွဲ့တွေနဲ့ကတော့တိုက်ပွဲလည်းမဖြစ် NCA စာချုပ်ထဲလည်းပါဝင်ခြင်းမရှိသေးတာတွေ့နိုင်ပါတယ်။တိုက်ပွဲဖြစ်ပွားမှုအများဆုံးရခိုင်ပြည်နယ်က AA လက်နက်ကိုင်တပ်ဖွဲ့ဟာလေတရုတ်နယ်စပ်က KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်မှအခြေစိုက်ထားတာပါလက်ရှိအစိုးရနဲ့တရုတ်နယ်စပ်ကလက်နက်ကိုင်တွေကြားတွေ့ဆုံဆွေးနွေးမှုတွေမှာတရုတ်အစိုးရဟာမစ္စတာဆွန်ကိုရှန်းကိုအထူးအရာရှိခန့်အပ်တာဝန်ပေးပြီးကူညီနေရုံမကမြမညီငယ်ကြီးလုပ်ငန်းစဉ်အတွက်ငွေကြေးထောက်ပံ့တာမျိုးလဲလုပ်နေတာတွေ့နိုင်ပါတယ်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်အစိုးရဩစာညောင်းရတာဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းနဲ့ဆက်ဆံနေပါတယ်1969ခုနှစ်မြန်မာနိုင်ငံထဲမှာတရုတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့တရုတ်ဗမာအရေးခင်ပေါ်ပေါက်ပြီးတဲ့နောက်1968ခုနှစ်ဇန်နဝါရီလတရက်နေ့မှာဗကပဗမာပြည်ကွန်မြူနစ်ပါတီတပ်ဖွဲ့တွေကရှမ်းပြည်နယ်မှာတရုတ်နိုင်ငံဘက်ကနေအလုံးအင်းနဲ့ဝင်ရောက်တိုက်ခိုက်ပါတယ်
ဘဂဘတပ်ဖွဲ့တွေလို့ဆိုပေမဲ့လည်းတရုတ်ပြည်ရောက်ဘဂဘအဖွဲ့ဝင်တချို့တရုတ်ပြည်ဘက်ခိုလုံသွားတဲ့ကချင်စစ်ဘုံတော်ဆိုင်ရဲ့တပ်ဖွဲ့ဝင်ဟောင်းတချို့လောက်ပဲပါပြီးတကယ်တိုက်ခိုက်တာကဗော်လန်တီယာတွေလို့နာမည်တက်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါဘဂဘအလံထောင်ပြီးတရုတ်တွေကလူအင်အားလက်နက်အင်အားအားလုံးအသုံးပြုပြီးတရုတ်နိုင်ငံပိုင်တဲ့နေမြေထဲကနေဝင်ရောက်ကျူးကျော်တိုက်ခိုက်တာလို့ဆိုရင်လည်းမမှားပါဘူးအဲ့ဒီနီးနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာစစ်ပွဲတွေဖြစ်ပွားခဲ့ပြီး1989ခုနှစ်ရောက်မှဘဂဘခေါင်းဆောင်မှုပြုတ်ကွဲသွားတာဖြစ်ပါတယ်။တဆက်တည်းဘဂဘလက်အောက်ခံအတပ်တွေဟာဝမိုင်လာကိုကန့်နဲ့ကချင်ထုရိသားတပ်ဖွဲ့တွေအဖြစ်ပေါ်ပေါက်လာသလိုတပ်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ကြပါတယ်။ဘဂဘပြုတ်ကွဲပြီးနောက်ပိုင်းမှာလည်းအဲ့ဒီတပ်ဖွဲ့တွေဟာသူတို့ထိန်းချုပ်ရာဒေသတွေကနေဖြစ်ဒသတုနဲ့သယံဇာတတွေထုတ်လုပ်ပြီးတရုတ်ပြည်ဘက်ပို့တရုတ်ပြည်အချမ်းကလက်နက်တွေပြန်ဝယ်ပြီးအင်အားတောင့်တင်းအောင်လုပ်ခဲ့ကြပါတယ်။ဒီကြတာတခုကတော့အဲ့ဒီအဖွဲ့တွေဟာတရုတ်ဒေသန္တရအစိုးရတွေနဲ့နှိစပ်ပြီးတရုတ်ဩဇာညောင်းခဲ့တာကတော့ဒီကနေ့အချိန်ထိပါပဲ
မြန်မာနိုင်ငံမှာဆက်အာဏာရှင်ခေတ်အလွန်2010ပြည့်ရွေးကောက်ပွဲနဲ့သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်တိုင်းနာလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရအောင်ကြိုးစားပါတယ် NCA စာချုပ်ပေါ်ပေါက်ခါနီးရွေးကောက်ပွဲလဲလုံးမဲ့2015ခုနှစ်စမ်းမှာကိုကန့်တပုံတွေကိုကန့်နေမြေတွေဝင်ရောက်တိုက်ခိုက်တဲ့အရေးခင်ဖြစ်ပေါ်ပါတယ် တမရော်ဘက်ကအထိခိုက်အကြဆုံးအတော်များခဲ့ပြီးကိုကန့်တပုံတွေဟာတရုတ်နယ်မြေကိုအသုံးပြုပြီးတိုက်ခိုက်တာလို့တမရော်ဘက်ကယုံကြည်ခဲ့ပါတယ်အခြားတစ်ဖက်မှာတော့အနောက်နိုင်ငံတွေနဲ့ပိုးပြီးနီးစပ်လာပြီးအမေရိကန်သမ္မတနှစ်ကြိမ်လောက်လာလေတဲ့အထိရင်းနှီးမှုပြလာတဲ့မြန်မာနိုင်ငံကိုသတိပေးခြင်းတဲ့သဘောနဲ့တရုတ်အစိုးရဟာနယ်စပ်ကတပုံတွေကိုအားပေးအားမြောက်ပြုခဲ့လေသလားဆိုပြီးတန်တရားတွေလည်းတိုးပွားလာစေခဲ့ပါတယ်။အလားတူမြန်မာနိုင်ငံမှာအင်အားအကြီးဆုံးတပုံအဖွဲ့ဖြစ်တဲ့ဝါလက်နကိုင်တပ်ဖွဲ့ရဲ့စစ်ရေးပြပွဲမှာတရုတ်နိုင်ငံလို့အစစ်မြင့်စစ်လက်နဲ့ပစ္စည်းတွေမြင်တွေ့လာရတယ်လို့အခြားတိုင်းသားလက်နကိုင်ဖွဲ့တွေရဲ့တိုက်ပွဲဝင်လက်နဲ့အများစုကလည်းတရုတ်နိုင်ငံထုတ်တွေဖြစ်နေတာတွေ့လာကြရပါတယ်။ဘလို့ပဲဖြစ်ဖြစ်အခုနောက်ဆုံးတွေ့ဆုံမှုမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတရုတ်သမ္မတကိုတရုတ်နယ်စပ်ကတိုင်းသားလက်နကိုင်တွေငြင်းငြဲရေးဖြစ်စဉ်တွေပါဝင်လာအောင်နားချပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်သမ္မတကလည်းတက်မတော်ကာကွယ်ဦးစည်းချုပ်ကိုမည်သည့်အဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နက်ကိုအသုံးချ၍မြန်မာနိုင်ငံကိုထိခိုက်အောင်ဆောင်ရွက်ခြင်းမျိုးကိုလက်မခံကြောင်းအများကဆွဆွဲပြောကြားနေသလိုမြန်မာနိုင်ငံရှိလက်နက်ကိုင်အဖွဲ့အစည်းများကိုလက်နက်ခဲယမ်းများထောက်ပံ့ပေးနေခြင်းလုံးဝမရှိကြောင်းအခြားနည်းလမ်းများနှင့်ရရှိနိုင်သည့်ဖြစ်၍မိမိတို့ကလည်းတေချာစွာစစ်စစ်ဖြေရှင်းပေးသွားမည်ဖြစ်ကြောင်းဆိုပြီးပြောဆိုခဲ့ပါသည်
တကယ်တော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရသေးတာပြည်တွင်းစစ်ရှိကြနေတာဟာနိုင်ငံရေးပြဿနာပြည်လည်မှုမရသေးတာကြောင့်လို့ပြောနိုင်ပေမဲ့တိုင်းသားလက်နက်ကိုင်တွေရဲ့သစ်ဓာတ်တုနဲ့သံဇာတတွေထုတ်ပြီးတရုတ်နိုင်ငံဘက်တင်ပို့ရာကနေဝင်ဝေရနေတာကလည်းအရေးကြီးအချက်တစ်ခုအနေနဲ့ပါဝင်နေတာတွေ့နိုင်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုတည်ငြိမ်နဲ့ငြိမ်းချမ်းနဲ့နိုင်ငံအခြားကိုင်းကျိုးမီကျွန်းကိုင်းမီဆက်ဆံရေးမျိုးထားရှိတဲ့မိဘနိုင်ငံတစ်ခုအဖြစ်မြင်လို့ရဆိုရင်နှစ်ဖက်စည်းစားညှိနှိုင်းပေးုံငွေကြေးကူညီုံလက်နက်ခရယာကိစ္စစီစစ်ဖြေရှင်းပေးုံနဲ့မပြီးပဲတကယ့်စစ်ပွဲရဲ့ရည်တော်မြစ်ဖြစ်တဲ့နေဇက်ကနေဖြစ်ဓာတ်တုနဲ့တယံဇာတတွေထုတ်ယူရာကနေအကျိုးမြတ်ကြီးကြီးမားမားရယူနေတဲ့ policy ကိုပါဆွတ်လွတ်ဖို့လိုအပ်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစစ်သူအောင်မြတ်ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းနှင်းလာနေမနေ့ပိုင်းစီစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်ရှင်။အခုလာမယ့်ညအင်ကာတိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုဖိတ်ခေါ်ပါရစေရှင်။
ရရှိမှာပြမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာခရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့ရေးပေါ်အခြေအနေကြုံနေရပါတယ်။သူတို့ယောဂဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတားစီပိတ်ပင်မှုတွေလုပ်နေရပါတယ်။တချိန်ထဲမှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကိုယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လား။လာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြဖို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချုပ်တင်ပြဖို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255954ဖြစ်ပါတယ်။ email လေးစာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်ကိုကြိုဆိုပါရစေ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံပိတ်ခေါ်ပါရစေ။အခုဆက်ပြီးတော့မအေးတနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကန္တာကိုနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးဗီဒီယိုမြန်မာကျွန်တော်ရဲ့ Facebook စာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်တွေ review လာရေးလာတဲ့သောရရှင်တို့ရဲ့မှတ်ချက်တို့လေးတွေပြောပြပေးကြပါမယ်။ဦးတန်းဆိုရတော်ရရှင်ကပြည်ရင်းပြည်ပါတရင်စုံနဲ့တိမက်ဖွဲ့ရာအစုံပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ရှင်။ VOA ကျမတို့ရဲ့ Facebook စာမျက်နှာမှာလာရေးတာပါ။နောက်ထပ်တော်ရရှင်ဥယျင်ဆိုင်ကလည်းအထွေထွေဘုဒ္ဓရတ်ကိုအမြဲရရှိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့တော်ရရှင်ဒီကိုအခုလိုအထောက်အကူဖြစ်နိုင်တဲ့အတွက်အထူးဝမ်းသာပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ application ပေါ့နော်ကျမတို့အစီအစဉ်တွေကို smartphone တွေကနေပြီးတော့ကြည့်ရှုနားဆင်လို့ရတဲ့ application mobile အသစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရဆင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးကြပါတယ်တချို့ကလည်းမေးခွန်းတွေမေးလာတာပါ VOA Bamis application က web လိုမျိုးသူ့အပိုင်းနဲ့သူခေါင်းစဉ်နဲ့ခွဲခြားပေးစီခြင်းပါတယ်တဲ့ Android အတွက်အဆင်ပြေပြီးတော့ iOS version ပြောင်းသွားတော့အဆင်မပြေဖြစ်နေလို့ပါအရင် version ပုံစံလေးပြန်ပြောင်းဖို့ဆန္ဒပြုပါတယ်ကျေးဇူးတင်ပါတယ်တဲ့ဒါ Facebook account ပိုင်းရှင်တိုးတက်အောင်ဆန်းရေးလာတာပါဟုတ်ကဲ့ကိုတိုးတက်အောင်ဆန်းရင်ကျွန်တော်တို့ဒီ VOA မြန်မာပိုင်းရဲ့ application အစ်စ်ကိုတော့ download လုပ်ပြီးလောက်ပြီးထင်ပါတယ်နော်အဲ့လိုမျိုးကိုတိုးတက်အောင်ဆန်းပြောထားတဲ့လိုမျိုးအပိုင်းလိုက်ကဏ္ဍလိုက်ခွဲခြားပြီးတင်ပြနိုင်မှာကျွန်တော်တို့ဆက်ပြီးတော့လှူဆောင်ပေးနေပါတယ်အခုလောလောဆယ်ဒီရတဲ့ version နဲ့ကြည့်ပါအောင်လို့ပြောချင်ပါတယ်နောက်ထပ် Chris Hammy ဆိုတဲ့သောရရှင်ကတော့ VOA application အစ်စ်နဲ့တနားရီစာသတင်းကိုဘယ်လို download လုပ်ရမလဲတဲ့ဟုတ်ကဲ့ပါဒီမိကုံဖြည့်ကြပေးကြပါလေအဲတော်ရရှင်နေနေနဲ့ဒီ application ကနေပြီးအစီအစဉ်တွေ download လုပ်ချင်တယ်ဆိုတော့ကို download လုပ်ချင်တဲ့အစီအစဉ်ညာဘက်အပေါ် down လေးမှာ asset 30လေးတွေ့ရပါမယ်အဲ့ဒါနှိပ်လိုက်ရင်အဲ့မှာ download ဆိုတဲ့ option လေးပါပါတယ်အဲ့ဒါလေးကိုနှိပ်လိုက်ရုံပါနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခံကဆိုတဲ့တော်ရရှင်ကအမေရိကန်ပြည်အောင်စုကားပါဒီတော်ရရှင်က VOA ကနေပြီးတော့နှစ်တကူလက်ဆောင်ဖြစ်နေပို့လိုက်တဲ့ပြက်ကရင်လေး2020ပြက်ကရင်ရရှိလို့ကျေးဇူးတင်ကြောင်း Messenger ကနေပြီးတော့အသံနဲ့အခုလိုပို့လာပါတယ
် Hello VOA မိသားစုနေကောင်းကြတယ်နော် Happy New Year ပါကျွန်တော်ခမ်ခုမကျွန်တော်အရင်နေ့ကပြက်ကရင်ရထားတယ်အခုဒီနေ့လဲထပ်ပူရဲဆိုတော့အများကြီးဝန်တာတယ်ကြည်လည်းအများကြီးတင်ပါတယ်နော်ကျွန်တော်နေ့တိုင်းချိန်တိုင်းကျွန်တော်ဗီယိုရဲ့မေရနာထောင်တယ်ပြီးတော့ဗီယိုရဲ့လည်းအားပေးတယ်နော်အားလုံးကျမချမ်းသာကြပါစီလို့ဆုတောင်းပြပါတယ်နော်ကျွန်တော်ဒီနေ့ကပြက်ကတဲ့ရတာကျေးတဲ့ကြောင်းကျွန်တော်ထပ်ပြီးတော့အကြောင်းကြပါတယ်နော် Thank you bye bye
โอเคပါကိုခန့်ခွက်ပြေအခုလိုမျိုးတောရရှင်တွေကိုကျမတို့ကလည်းတတ်နိုင်သလောက်ပြက်ကြင်လေးတွေပြန်ပြီးလက်ဆောင်ပေးလို့ရတဲ့အတွက်ကြောင့်မလို့အမတမဝမ်းသာမိပါတယ် VOE ကိုအမြဲတမ်းအားပေးနေတယ်ဆိုတဲ့အတွက်လည်းအထူးကျေးဇူးပါရှင်မြန်မာနိုင်ငံနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတွေထဲမှာဆိုတော့ Sunlight ဆိုတဲ့သောရရှင်ရေးလာတာကတော့
ဆူတောင်းတိုင်းမှာဖြစ်လာမယ်ဆိုရင်ဒီနိုင်ငံမှာဒုက္ခတဲ့နဲ့သရုံးစားတွေမရှိတော့ပါဘူး။တိုင်းသားတွေစီလုံးဖို့လိုမယ်၊စစ်တပ်အင်အားတိစောက်ဖို့လိုမယ်၊ဒုက္ခကောင်းဆန်တဲ့လူမျိုးကြီးဝါရကိုအတူတူတွန်းလှန်မယ်။ဒီနိုင်ငံလွတ်လပ်ရေးမရခင်သူ့ကြုံဘဝရောက်နေတဲ့အချိန်ကိုပြန်မြင်အောင်ကြည့်ကြပါဒီနိုင်ငံကြီးလွတ်လပ်ရေးရယူပြီးတာညီနောင်တိုင်းသားတွေပ
ါမြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်အားလုံးစည်းရုံးဖို့လိုပါမယ်ဆိုပြီးတော့ဒီသောရရှင် Sunlight ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့မိချီလာကသောရရှင်ဦးစိန်မောင်ဖြစ်ပါတယ်သူကကျွန်တော်ဦးစိန်မောင်မိချီလာပါတဲ့ VOE ရဲ့ဝိုင်းတော်သားတဦးလို့ဆိုရလာအောင်ဟုတ်ပါတယ်သူကအပတ်စဉ်ဒီကျမတို့ရဲ့ဟိုနိုင်ငံရေးဆွေးနွေးချက်ဖြစ်တဲ့ဓာတ်ရိုက်ဒီလိုင်းစီစဉ်မှာသောရရှင်တဦးအနေနဲ့ဟိုအားရအားလို့ဝင်ပြီးပါတဲ့သူဖြစ်ပါတယ်ဒီဦးစိန်မောင်က VOE ရဲ့ဝိုင်းတော်သားတဦးလို့ဆိုရလာအောင် VOE ကိုနားထောင်ဆက်သွယ်နေသူဖြစ်လို့အထူးမိတ်ဆက်ဖို့လိုမယ်မထင်ပါဘူးတဲ့အခုတော့ကျွန်တော်မထိန်နိုင်မသိမ်းနိုင်မိထားလို့မရလာအောင်ခံစားနေရတဲ့တောကကိုရင်ဖွင့်အထုတ်ပြခြင်းလို့မြန်မာပြည်ကပေးစာခဏကိုစာရေးလိုက်ပါတယ်ဆိုပြီးတော့သူဘာကြောင့်အစားမဝင်အိမ်မပျော်ဖြစ်နေရလဲစာရေးလာပါတယ
်ဒီကိစ္စကိုစဉ်းစားတိုင်းစားမဝင်အိမ်မပျော်ဖြစ်ရလွန်းလို့တောကကိုအန်ထုတ်ပြီးခန်းစားချက်ပေါ့ပါသွားအောင် VOE ကိုအားကိုးကတင်ပြလိုက်ရတာပါကျွန်တော်တောကရဲ့အဓိကအချက်ကတော့မြန်မာနိုင်ငံမှာအတိုက်အခိုက်တွေဘယ်တော့ရကြမှာလဲငြိမ်းချမ်းရေးဘယ်တော့ရမှာလဲတိုင်းရင်းသားစီလုံးညီညွတ်ရေးဘယ်တော့ဖြစ်လာမှာလဲဆိုတဲ့အတွေးတောကတွေပဲဖြစ်ပါတယ်ကျွန်တော်မြင်နေတဲ့အမြင်ကတော့လက်နက်ကင်တိုက်ခိုက်နေကြတာဟာလောဘမောဟတွေအကြီးအာနာမဲမောမှုအတ္တလွန်ကဲမှုတွေအပြိုင်ထားတာတွေကြောင့်တိုက်ခိုက်နေကြတာလို့မြင်နေပါတယ်ဒါတွေကြောင့်ဆွေးနွေးမရညှိမရဖြစ်နေကြလို့နှစ်ဖက်လက်နက်ကင်တွေအားလုံးသေကုန်သည့်တိုင်အောင်ငြိမ်းချမ်းရေးရဖို့ကတော့မမြင်ဘူးလို့တွေးမိပါတယ်ဒီလိုတွေးမိလို့လဲ အေးရီတော့ပြတ်မိပါတယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာဒီသူစိတ်ထင်တယ်လို့ပေါ့လေသူတွေးကြည့်လို့ရတယ်လို့ငင်းငင်းရရဖို့ကမမြင်နိုင်လို့တော်တော်ကိုသူရက်တက်မဲ့အေးဖြစ်ရပါတယ်ဆိုပြီးတော့မိထီလာကဥစိန်မောင်ရေးလာတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးချင်ပါတယ်။ကျွန်တော်ကခွန်လွန်နိုင်မှာဆိုတဲ့သောရရှင်ကတော့ VOA လူကြီးမင်းနေတဲ့ကျွန်တော်ကိုတစ်ချက်လောက်ကူညီပါ။ကျွန်တော်အခုရေးလိုက်တဲ့စာကိုမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တည်စေချင်ပါတယ်။ဆိုပြီး VOA ကနေစာရေးလာပါတယ်
။လွန်ခဲ့တဲ့တစ်နှစ်လောက်ကပေါ့ဗျာကျွန်တော်မလေးရှားကိုလူကုန်ကူးခံရပါတယ်။မလေးရှားရောက်ပြီးတဲ့နောက်ပိုင်းမှာလည်းအေးချမ်းချမ်းမနေခဲ့ရပါဘူး။အလုပ်လည်းကောင်းကောင်းမလုပ်ရပါဘူး။24နာရီကာလပတ်လုံးရိုက်နဲ့ညင်မနှိမ့်ဆက်တာဒီနှစ်ကူးရက်ထိပါပဲ။သူတို့ရဲ့ညမနေဆက်မှုကိုမခံနိုင်လို့ထွက်ပြေးပါတယ်။ဒါပေမဲ့လည်းအဲ့လူတွေကကျွန်တော်ကိုမတွေ့တော့တာနဲ့ကျွန်တော်ရဲ့အကိုစီသွားပြီးတော့ပတ်စံသွားတောင်းကြပါတယ်။ပတ်စံမပေးရင်တခါတည်းတတ်မယ်ဆိုပြီးတော့လည်းချင်းကြောက်လို့မလေးငွေ ringgit 6000ပေးလိုက်ရပါတယ်။ဒါပြင်နောက်ထပ် ringgit 2600ထပ်ပေးရမယ်လို့ပြောပါတယ်။ပတ်စံနောက်တဲ့လူတစုကတော့ချင်းပြည်နယ်ကမ်ပတ်လက်မြို့နယ်တွင်းကသူတွေပါ။မတရားလွန်လို့အများသိအောင်ကျွန်တော်အဖြစ်ကိုပြောပြတာပါ။ကျွန်တော်ကတော့မြောအပီကိုငင်းငင်းချင်းချင်းနဲ့ပြောင်းပါပြီ။
โอเคမြန်မာနိုင်ငံကိုပြန်ရောက်သွားပြီဆိုတော့သောရရှင်ခွန်လွန်နိုင်သူ့ရဲ့အဖြစ်လိုမျိုးတခြားသူတွေမကြုံကြားရလေအောင်လို့သူ့ရဲ့အတွေ့အကြုံကို VOA ကနေတက်ဆင်အများတရားဝင်ငှလာပါတယ်နောက်ထပ်သောရရှင်ရှမ်းပြည်တောင်ပိုင်းကဖဲကုံတောင်သူတို့ဆိုတော့သောရရှင်ရဲ့ရင်ဖွင့်စာကိုလည်းဆက်ချင်ပါတယ်သူတို့စီမံကတော့အခွန်အောက်တီကောက်ခံနေတာအစိုးရကလားဘယ်သူကလားရေးရမသိရလို့ဒီကိစ္စနည်းနည်းလေးကြည့်ပေးပါအောင်ဆိုတော့ပြောလာတာပ
ါတချိန်ကကျွန်တော်တို့ယာကင်းတွေတင်ပြီးလှူစားသူကိုအခွန်တောင်းပြီးလုတ်ခိုင်းပါတယ် NLD တက်လာတော့ယာခွင့်တွေအားလုံးပြန်ရပါပြီလုတ်စားရတာအားလုံးအဆင်ပြေပါတယ်ဒါပေမဲ့2018ခုနှစ်ကစပြီးမြို့နယ်စုဆိုတဲ့လူတစုကအခွန်လာတောင်းတာနှစ်နှစ်ရှိပါပြီဘာအတွက်မေးတော့လဲမဖြေဘူးတောင်းသူတွေဒီအခွန်နဲ့အတော့ကိုစိတ်ပြက်နေရပါတယ်မေးပါတဲ့ကိုရက်ကိုမေးတော့ပေးလိုက်ပါလို့ပြောသွားတယ်တောင်းသူတွေသိကျင်တာကဒီအခွန်တွေအစိုးရကကောက်ခိုင်းတာလားဆိုတာပ
ါဟုတ်ကဲ့ပါသူရေးတဲ့စာကတော့အရင်ကြီးမပြည့်စုံလို့ဂျာတိုင်းတော့ပြည့်တိတ်ပြီးတော့နားမလဲပါဘူး။သူပြောတဲ့သဘောအရဆိုရင်တော့အဖွဲတစ်ဖွဲကတောင်းသူတွေကိုအခွန်ကောက်တယ်ပေါ့နော်။သူကကွန်ရက်ကိုမေးတယ်တဲ့ပေးလိုက်ပါဆိုရင်ကွန်ရက်ကပြောတယ်။ဘယ်ကွန်ရက်လဲဆိုတာသူမပြောလာပါဘူး။ဒါပေမဲ့သူမေးထားတဲ့အဓိကမိကုံကတော့ဒီအခွန်နေအစိုးရကကောက်ခိုင်းတာလားတဲ့။ဟုတ်ကဲ့ပါ။ဒီဒေတာကအခွန်ဌာနအနေနဲ့ဒီသောရရှင်နေအခုမေးလာတဲ့မိကုံတွေအဖြေရှိမယ်ဆိုရင်တော့ဒီသောရရှင်နေကိုဒီကိစ္စကိုဖြေရှင်းပေးစီလိုပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကများအခွန်ကောက်နေသလားဆိုပြီးတော့ဒီတောင်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်။သောရရှင်နေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့သောရရှင်နေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြီးတော့ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေးတောင်းလာတဲ့သောရရှင်လေးအတွက်အချိန်ပေးချင်ပါတယ် VOA အဖွဲ့သားတွေအားလုံးကိုယင်းနေ့အမျှချစ်ခင်လျက်ပါကျွန်တော်ယင်းနေ့မှာခံစားနေရတဲ့သတင်းလေးတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့စကိုင်းတိုင်းဒေတာကြီးမင်းကိမြုံနဲ့တောင်တွင်းဒေတာမြို့မခုံတာရွာငယ်လေးကကြော်မိုးနိုင်ခေါ်မိုးမိုးဖြစ်ပါတယ်အခုတော့သူအဝေးတနေရာကိုရောက်နေပါတယ်တဲ့သူကစကိုင်းတိုင်းဒေတာကြီးမင်းကိမြုံနဲ့တောင်တွင်းဒေတာမြို့မရွာကအကိုကြီးတောက်ထွန်းအမခင်တန်းစင်ကလေးမြုံနဲ့ចောင်းကြီးတိုက်ဆံပြကြီးရွာကအမခင်တန်းနုရမီသားစုနဲ့အဝေးရောက်မိတ်ဆွေတွေအားလုံးမြို့မရွာသူရွာသားတွေအားလုံးအတွက်ဇဝင်းထုတ်တည်ဆူထားတဲ့ကောင်းငင်မိမိဆိုတဲ့တခြင်းလေးနဲ့မြေတာဒီလက်ဆောင်ပါခြင်းပါတယ်။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတော့ရရှင်တောင်းဆူထားတဲ့တခြင်းလေးကိုအားလုံးတွေမြေတာဒီလက်ဆောင်ဖွင့်ပြပေးခြင်းပါတယ်နော်။ဇဝင်းထုတ်တည်ဆူထားတဲ့ကောင်းငင်မိမိဆိုတဲ့တခြင်းကို အဝေးရောက်မှုနဲ့သူတည်တောင်းပြတဲ့သူတွေအားလုံးနောက်ပြီးရွေပြိတဲ့အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦး။ဆိုထားတဲ့ကောင်းကင်ဘုံလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသခြင်းတောင်းလာတွေကိုတင်းနှွေရနေညပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်ရဲ့အားလုံးရှင်နေချင်နေကြပါစေ
အေးသနာကျစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကန္တာကိုတင်းနှင်းလာနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါလိမ့်ရှင်။အခုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရပါမယ်ရှင
်။အသက်90အရွယ်ဆုံးပါသွားပြီဖြစ်တဲ့အမေရဲ့ဦးနှောက်ကိုသိပ္ပံပညာစမ်းသပ်မှုနဲ့အအောင်မြင်မြင်ပြန်ရှင်အောင်လုပ်နိုင်တယ်လို့ရုရှားနိုင်ငံမော်စကိုမြို့က LSC Voronezhkov ကမျှုံကြီးမျှော်လင့်ထားပါတယ်။ဒါကြောင့်လည်းအမေဆုံးပါတဲ့အချိန်မှာအမေရဲ့အလောင်းကိုရေခဲရိုက်အေးခဲထားခဲ့တာပါ။သူ့အမေရဲ့အလောင်းအပါအဝင်လူသေးအလောင်း82လောင်းကိုမော်စကိုမြို့ပြင်ကနေရာတစ်ခုမှာ Creores Company ကမြောင်းတွေပေါ်ထားတဲ့တပ်ထုခေါင်းတွေနဲ့ထည့်ထားပြီးတော့စမ်းသပ်ခဲ့ပါတယ်။အလောင်းတွေကိုလူနာတွေလို့ကုမ္ပဏီကခေါ်ပါတယ်။နာမည်ပေးပြီးတော့အလောင်းတွေပုတ်ပွားသွားတာမျိုးမဖြစ်အောင်အားလုံးကိုရေခဲမဲ့အောက်196ဒီဂရီဆယ်စီယပ်စ်မှာအေးခဲပြီးတင်ထားတာပါအခုချိန်ထိကတော့ဘယ်သူမှပြန်ရှင်နေဆိုတော့ဒါမှမဟုတ်ရင်လည်းပြန်ရှင်နိုင်တဲ့သိပ္ပံပညာစမ်းသပ်မှုအောင်မြင်နေဆိုတဲ့အထောက်အထားမတွေ့ရသေးပါဘူး Cryonics လို့ခေါ်တဲ့တည်သွားတဲ့သူတွေကိုပြန်ရှင်အောင်စမ်းသပ်မဲ့နေမှာပါဝင်ဖို့နိုင်ငံပေါင်း20လောက်ကလူတွေရာနဲ့ချီကန်လန်းထားတယ်လို့လည်း Creores Company ကပြောပါတယ် စမ်းသပ်မှုအတွက်တယောက်ကိုကိုခန္ဓာတစ်ခုလုံးအတွက်အမေရိကန်ဒေါ်လာ 36,000 ကုန်မှာဖြစ်ပြီးအုံနောက်တစ်ခုရဲ့အတွက်ကတော့ဒေါ်လာ 15,000 ကုန်ကြမှာဖြစ်ပါတယ်ရှင
်အဲဒီလင်ကာနိုင်ငံမှာအမွှာဘူးတွေတွေ့ဆုံပြီးကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းတာမှာလာရောက်တဲ့အမွှာဘူးတွေများလွန်းတဲ့အတွက်စည်းရင်းမသွင်းနိုင်ပဲမအောင်မမြင်ဖြစ်သွားခဲ့ရပါတယ်မြို့တော်ကိုလံဘိုကအားကစားယုံကြည်တစ်ခုမှာအမွှာဘူးတွေစုဆုံဖို့ကြိုးပမ်းခဲ့ကြတာဖြစ်ပြီး1996ခုနှစ်ကထိုင်ဝမ်မှာတင်ထားတဲ့အမွှာဘူးပေါင်း 3962 တွဲ၊သုံးမွှာဘူးပေါင်း 38 တွဲ၊လေးမွှာဘူး 4 တွဲစုစုံတဲ့စံချိန်ကိုချိုးဖို့လှုပ်ဆောင်ခဲ့တာပါ။ Guinness ကမ္ဘာစံချိန်အဖွဲ့ရဲ့သတ်မှတ်ချက်အရအလုံးတစ်ဖွဲ့တည်းအဖြစ်ပေါင်းစည်းပြီးဓာတ်ပုံရိုက်ခွင့်မရခဲ့သလိုအနည်းဆုံးအားကစားခွင့်ထဲမှာ5မိနစ်လောက်အတူရှိနေကြရမှာပါ။ဒါပေမဲ့လည်းစီစဉ်သူတွေကတော့စိတ်မပြတ်ပဲအခုအတွေ့အကြုံကိုသင်ခန်းစာယူပြီးနောက်တစ်ခါထပ်ကြိုးစားမယ်လို့ပြောပါတယ်ခင်ဗျာ။
Springer Spaniel အမျိုးအစားမွေးဆုပ်ပွားခွေးမလေးကြေလာကတော့ဩစတြေးလျနိုင်ငံမှာမိမိကြောင့်ဒဏ်ရာရနေတဲ့ခိုအားလာကောင်လေးတွေကိုလိုက်လံကူညီကယ်ဆယ်ပေးနေပါတယ်။ဩစတြေးလျနိုင်ငံမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့်လူ30နီးပါးသေဆုံးခဲ့ရပြီဖြစ်တယ်လို့တဝဝတော်ရိုင်းတရိတ်ဆန်တွေတန်းနေချီထိခိုက်သေဆုံးနေရတဲ့အထက်မှာဒီခိုအားလာအကောင်လေးတွေလည်းအများပြားပါပါတယ်။မိလောင်ဒဏ်ရာရထားတဲ့ခိုအားလာကောင်လေးတွေကိုလိုက်လံရှာဖွေကယ်တရာမှာအသက်၄နှစ်အရွယ်ဒီခွေးလေးကြေလာကအရေးပါလာခဲ့တာပါ။ဒဏ်ရာရခိုအားလာအကောင်လေးတွေရှိနိုင်တဲ့နေရာတွေကိုခြေလာကအနှံ့ခံရှာဖွေပေးပြီးစေဝါကုသပေးနိုင်အောင်ကူညီပေးတာဖြစ်ပါတယ်။ပြည်ရဲလအနေငယ်အတွင်းခိုအားလာ၈កောင်ထက်မနည်းကိုခွေးမလေးခြေလာကကဲတင်ပေးနိုင်ခဲ့တယ်လို့ခြေလာကိုလေ့ကျင့်သင်ကြားပေးခဲ့တဲ့ Ryan Tate ကပြောပါတယ်။သူနဲ့ခြေလာအထူးတွဲပြီးဩစတြေးလျနိုင်ငံအရှိတ်ကန်ယူတန်တခြားအခုလိုဒဏ်ရာရခိုအားလာအကောင်လေးတွေကိုရှာဖွေကယ်ဆယ်လာခဲ့တာအခုဆိုရင်၃နှစ်ရှိလာခဲ့ပြီလို့လည်း Tate ကပြောပါတယ်။
ကိုငင်းချမ်းနဲ့မခွင့်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အခုတနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းဒိုမီလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ပြောပြပေးပါဦးမယ်ရှင
်။ပြည်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်သေဆုံးသူရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း 2,000 လောက်ရှိဖြစ်တယ်လို့လည်းပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသိချာမသိရသေးပဲတရုတ်သိရသေးကြောင်းတရုတ်မျိုးသားကျန်းမာရေးဝန်ကြီးမာရှာဝေကဒီကနေ့ပြောလိုက်ပါတယ်။ဒီဗိုင်းရပ်စ်ရောဂါပိုးကဒီတရက်ကနေ14ရက်ထိကူးစက်ဖို့ကြာနိုင်ပြီးတော့ဒီအချိန်တွင်းမှာပိုပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာလည်းပိုပြီးတော့တိုးလာနိုင်ပွဲရှိတယ်လို့ပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူ688ယောက်ကိုစနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်နိုင်ငံဘက်ကပြောပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့သူ3ဦးရှိပြီလို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကျန်းမာရေးဌာနကဒီကနေ့မှအတည်ပြုလိုက်ပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်ခံတဲ့သူဟာတရုတ်နိုင်ငံမှာဒီရောဂါဖြစ်ပွားနေတဲ့ဝူဟန်မြို့ကနေလာခဲ့တာဖြစ်တယ်လို့ Orange ခရိုင်ကျန်းမာရေးဌာနကစနေနေ့ညသကောင်မတိုင်ခင်မှာပြောကြားခဲ့တာပါ။ဒီလူနာကိုသီးသန့်ထားတာပြီးတော့အချင်းချင်းကောင်းမွန်တယ်လို့လည်းပြောပါရယ်အမေရိကန်မှာပထမဆုံးတွေ့ခဲ့တာကတော့ပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့ပြီးတော့အမေရိကန်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မှာဖြစ်ပါရယ်ဝမ်မျိုးကနေစီယက်တယ်မျိုးကိုလာတဲ့သူတယောက်ကိုပြီးခဲ့တဲ့တစ်ပတ်ကဆေးရုံတင်လိုက်ရပြီးတော့ဒီလူမှာနမိုနီးယားအဆုတ်ရောင်ရောဂါဖြစ်နေတာလို့ဆိုပါရယ်ဒုတိယမြောက်တယောက်ကတော့ဒီရှီကာဂိုမြို့မှာမနေ့တောက်ကြနေကတွေ့ရှိခဲ့တာဖြစ်ပါရယ်နော်
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။ခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America